မင်္ဂလာညနေခင်းမှာသောရရှင်နေအင်းငိမ့်သားရရှိကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်မတ်လ12ရက်တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ Washington DC မြို့တော်ကနေလိုင်းနိုမီတာ19.25ဒုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်မနေ့ကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမသင်္ကီထိုက်ပါရှင်စီးရီးယားနိုင်ငံဂူတာအရှေ့ပိုင်းဒေသတွင်းကဒဏ်ရာရထားသူတွေကိုဘေးလွယာရွှေ့ပြောင်းရေးအတွက်ရုရှားနဲ့သဘောတူညီချက်ကိုစီးရီးယားသဘောအဖွဲ့တစ်ခုကကြေညာလိုက်ပါတယ်။အာဖဂန်နိုင်ငံအနောက်ပိုင်းကမြို့နယ်တစ်ခုကိုတော့တာလီဘန်တို့ကဒီကနေ့မှပဲသိမ်းပိုက်ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းမှာ NCA လက်မှတ်ထိုးထားတဲ့ RCSS SSA တပ်တွေနဲ့NCA မထိုးရသေးတဲ့ TNLA တပ်တွေကြားတိုက်ပွဲဖြစ်နေတဲ့သတင်းကိုနားဆင်ရဖို့ရှိသလိုမကြာသေးခင်က NCA စာချုပ်မှာလက်မှတ်ထိုးလိုက်တဲ့မွန်ပြည်သက်ပါတီနေပြည်တော်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေအတားမြစ်ခံနေရပါတယ်
။ဒီလူလူများတဲ့ဆိုတဲ့အချက်နဲ့ဟိုထိုးရဆိုင်ထားတဲ့ပုံမှာကျွန်တော်တို့ဒီဆိုင်ရကိုအင်ဂျင်ကြီးကုန်ကျင်းတို့ဆန်ခါပြီးစီးတို့ကိုကျွန်တော်တို့ဒီ
မွန်ပြည်သက်ပါတီတာဝန်ရှိသူတို့ပြောကြသွားတာပါ။ဒီအကြောင်းနဲ့အတူပြီးခဲ့တဲ့ရက်ပိုင်းကအလောင်းတူးပေါ်ရရှိတဲ့ကချင်စေဘေးရှောင်ဒုက္ခသည်နှစ်ဦးနဲ့ဆိုင်တဲ့အမှုကိုစတင်စစ်ဆေးနေတဲ့အကြောင်းတွေကိုလည်းနားဆင်ရအောင်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ
စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဒေသကဒဏ်ရာရထားသူတွေကိုဘေးလွတ်ရာရွှေ့ပြောင်းရေးရုရှားနဲ့သဘောတူညီချက်ရခဲ့ပြီလို့တိုက်ပွဲတွေဖြစ်နေတဲ့ဂူတာအရှေ့ပိုင်းကအဓိကသဘောအဖွဲ့ကြီးတစ်ခုကပြောဆိုလိုက်ပါတယ်ဂျာအစ်အယ်အစ္စလမ်အဖွဲ့ကဒီဆောင်ရွက်ချက်ကိုဒီကနေ့တနင်္လာနေ့မှာကြေညာခဲ့တာဖြစ်ပြီးရုရှားတို့နဲ့သဘောတူညီချက်ရရှိရေးအတွက်ကုလသမဂ္ဂကနေတဆင့်ဆက်သွယ်ခဲ့တာလို့ပြောဆိုပါတယ်ဒဏ်ရာရသူတွေဆိုတဲ့အထက်မှာသဘုံတိုက်ခိုက်ရေးသမားတွေပါမလားအယက်သားတွေပဲလားဒါမှမဟုတ်နှစ်ဖက်စလုံးလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဘေးလွယာရွှေ့ပြောင်းရေးကိုအဆင့်ဆင့်ဆောင်ရွက်မယ်လို့သဘုံအဖွဲ့ဘက်ကပြောပေမဲ့အချိန်ကာလသတ်မှတ်ချက်ဒါမှမဟုတ်လေဒီလူတွေကိုဘယ်ခေါ်သွားမလဲဆိုတဲ့အသေးစိတ်တွေတော့မပါရှိပါဘူးစီးရီးယားနိုင်ငံမြို့တော်အနီးကတပုံတို့ထိန်းချုပ်ထားဆဲဖြစ်တဲ့ဂူတာရှေ့ပိုင်းဒေသပြန်လည်ထိန်းချုပ်နိုင်ရေးစီးရီးယားသမ္မတဘာရှားအယ်အာဆတ်ကရုရှားတပ်ဖွဲ့တွေအထောက်အပံ့နဲ့ပြီးခဲ့တဲ့လကစလို့အပြင်းထန်ထိုးစစ်ဆင်နေတာဖြစ်ပါတယ်ရှင
်မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးပွဲသစ်စီဦးတည်စေဖို့တရုတ်နိုင်ငံအနေနဲ့ဝိုင်းဝန်းတွန်းအားပေးခဲ့တဲ့ပေါ်လေးစားချီးကျူးမိကြောင်းတောင်ကိုရီးယားမြို့သားလုံခြုံရေးချန်ပေကဒီနေ့ထုတ်ပြောလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းတို့ကြားဆွေးနွေးဖို့အစီအစဉ်ကိုပြီးခဲ့တဲ့ပတ်ကကြေညာခဲ့ပြီးတဲ့နောက်မှာတောင်ကိုရီးယားမြို့သားလုံခြုံရေးအချံပေချုံအီယုံအနေနဲ့တရုတ်ရဲ့ထိပ်တဲနိုင်ငံခြားရေးမူဝါဒရေးအချံပေယောင်ဂျီချီတို့နဲ့တွေ့ဆုံပြီးအခုလိုထုတ်ပြောလိုက်တာပါကိုရီးယားကျွန်းဆွယ်နျူကလ িয়ার ကင်းစီရင်နဲ့ငြိမ်းချမ်းရေးအတွက်အခုလိုတိုးတက်လာမှုတွေဟာဆိုရင်တရုတ်သမ္မတရှီဂျင်းပင်နဲ့တရုတ်အစိုးရရဲ့တက်တက်ကြွကြွထောက်ပံ့ကူညီမှုတွေကြောင့်ဖြစ်လာရတာလို့တောင်ကိုရီးယားသမ္မတနဲ့ဆွေးနွေးကယုံကြည်ထားကြောင်းချွန်ကပြောလိုက်ပါတယ်။တရုတ်အနေနဲ့လည်းကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်ရေးနောက်တွေ့ဆုံဆွေးနွေးခြင်းနဲ့ပြဿနာတွေကိုဖြေရှားရေးကိုလိုလားကြောင်းယန်ဂျီချီကလည်းပြောဆိုခဲ့ပါတယ်။ဆွေးနွေးပွဲတွေမတိုင်ခင်မှာမြောက်ကိုရီးယားကိုအလျှော့ပေးလိုက်လျောမှုလုပ်မှာမဟုတ်ဘဲမြောက်ကိုရီးယားကိုဆက်ပြီးဖိအားတွေပေးသွားမှာဖြစ်တယ်လို့လည်းအမေရိကန်ရာရှိတွေကမနေ့ကအခိုင်အမာပြောခဲ့ပါတယ်။ညှိနှိုင်းမှုတွေလုပ်နေချိန်မှာအတင်းအဆောင်တစ်ခုမှအဖြစ်မခံနိုင်တယ်လို့လိုက်လျောမှုလည်းတစ်ခုမှလုပ်မှာမဟုတ်ကြောင်းAmerican ဘူထောင်လိုင်းအေဂျင်စီ CIA Director Mike Pompeo က Fox နဲ့ထဏာကိုပြောလိုက်ပါတယ် American နဲ့တောင်ကိုရီးယားတွဲပြီးလိုအပ်တဲ့စီးရင်လေ့ကျင့်မှုလုပ်ဆောင်တာကိုမြောက်ကိုရီးယားခေါင်းဆောင်ဘက်ကဆက်ပြီးခွင့်ပြုရမှာဖြစ်ကြောင်းလဲ Mr. Pompeo ကဆက်ပြောခဲ့ပါတယ်ခင်ဗျာ
Iran နဲ့နေဆက်က Afghanistan အနောက်ပိုင်းမြို့နယ်တစ်ခုကို Taliban တွေသိမ်းယူပါတယ်တိုက်ခိုက်မှုတွေအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေဘက်ကအကြဆုံးလဲများခဲ့ပါတယ် Afghan နိုင်ငံ Farah ပြည်နယ်တွင်ကအနာဒါရာမြို့နယ်ကိုတပုံတွေကဒီကနေ့တနင်္လာနေ့အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့ပြီးမြို့နယ်ဌာနချုပ်ကိုဒစိတပိုင်းထိန်းချုပ်လိုက်တယ်လို့ပြည်နယ်အစိုးရပြောခွင့်ရကပြောပါတယ်။အမျိုးသားလုံခြုံရေးညွှန်ကြားမှုယုံထောက်လိုင်းရေးအဖွဲ့အစအုံတွေနဲ့စစ်တပ်စခန်းတွေကိုအစိုးရတပ်ဖွဲ့တွေကအခိုင်အမာထိန်းချုပ်ထားစေဖြစ်ပြီးဒေသရင်းမှာတိုက်ပွဲတွေကအပြင်းအထန်ဆက်ဖြစ်နေတယ်လို့ NASA Myri က VOA ကိုပြောပါတယ်။တောင်ထူထက်ရာအာဖဂန်မြို့နယ်ကို၄ချောင်းထောက်ကူတွေအခုတပ်ဖွဲ့တွေဆေးလွတ်ထားပါတယ်။ဒါပေမဲ့လို့လေတာလီဘန်တို့ကအာနာဒါရာကိုတွားရလမ်းတွေအလုံးကိုမိုင်းတွေထောင်ထားတာကြောင့်စစ်မြေပြင်ကိုခြေရင်တပ်တွေထပ်ဖြိဖို့အခက်အခဲဖြစ်နေပါတယ်။အာဖဂန်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး၈ဦးသေဆုံးပြီး လက်တုံပြန်တဲ့အနေနဲ့လေးချောင်းကနေတိုက်ခိုက်ခဲ့မှုအတွင်းမှာတော့သဘုံ60လောက်သေဆုံးတယ်လို့ပြည်ရေးရေးဝန်ကြီးဌာနပြောခွင့်ရကပြောဆိုထားပါတယ်မြို့နယ်အုပ်ချုပ်ရေးမှူးချုပ်ရဲဌာနချုပ်နဲ့အနီးတစ်ဝိုက်ကိုအပြည့်အဝထိန်းချုပ်ထားပြီလို့တာလီဘန်တို့ဘက်ကပြောပါတယ်လက်နက်ကြီးအများအပြားနဲ့အတူစစ်တပ်သုံးရှင်တွေကိုသိမ်းဆီးရမိတဲ့အကြောင်းအာဖဂန်တပ်ဖွဲ့ဝင်15ဦးသေဆုံးတဲ့အကြောင်းတာလီဘန်ပြောခွင့်ရကပြောတာပါမြို့ထဲမှာသဘုံတွေကင်းလှည့်နေတဲ့ပုံကိုလည်းတာလီဘန်ကထုတ်ထားပါတယ်နှစ်ဖက်စလုံးရဲ့ပြောဆိုချက်တွေအပေါ်မှာတော့လွတ်လပ်တဲ့အတည်ပြုချက်တွေရယူဖို့အခက်အခဲရှိနေပါတယ်ရှင်
။အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာချက်မြို့တော်နရချာမီနာကိုဒီနေ့ပဲရောက်သွားခဲ့ပြီးချက်သမရETV နဲ့တွေ့ဆုံမှုရှိနေပါတယ်။အဲ့ဒီနောက်ဒီနေ့နောက်ပိုင်းမှာတော့နိုင်ဂျီးရီးယားနိုင်ငံအဘူဂျာကိုဆက်လက်ထွက်ခွာမှာဖြစ်ပြီးနိုင်ဂျီးရီးယားသမရမူဟာမက်ဒူဘာဟာရီနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။တနင်္လာနေ့မတိုင်ခင်တရက်တုန်းကတော့ဝန်ကြီးတီလာဆန်နာမချမ်းဖြစ်နေခဲ့တာကြောင့်ကင်ညာနိုင်ငံမှာရောက်နေတဲ့သူ့ရဲ့အစီအစဉ်တချို့ကိုဖျက်ခဲ့ရပြီးတနင်္လာနေ့ကမှစီစဉ်ထားတာကိုပုံမှန်ပြန်လည်လုပ်ကိုင်လာနိုင်ခဲ့တာဖြစ်ပါတယ်။ကင်ညာနိုင်ငံမြို့တော်နာရိုဘီမြို့တော်မှာရှိတဲ့အမေရိကန်တပ်ဝင်မှလွန်ခဲ့တဲ့2020ကဘုံးဖောက်ခွဲတိုက်ခိုက်မှုကြောင့်တိစုံတရားရခဲ့သူတွေအတွက်ဂုံပြုကျင်းပတဲ့အောက်မှုပဲခန္ဓာကိုယ်တယောက်ခဲ့ပြီးလွမ်းသူဖမ်းခွေလည်းချခဲ့ပါတယ်။အဲ့ဒီအချိန်ကအကြမ်းဖက်သမားတွေဟာနာရိုဘီမှာရှိတဲ့အမေရိကန်တပ်ဝင်ကိုတိုက်ခိုက်ပြီးကင်ညာနဲ့အမေရိကန်ပြည်သူတွေကိုပျက်စီးရပျက်စီးကြောင်လုံနိုင်မယ်လို့ထင်ခဲ့ကြပေမဲ့သူတို့တွေတိတ်ကိုမှားယွင်းခဲ့တယ်လို့ဝန်ကြီးတီလာဆန်ကအောက်မှုပဲခန္ဓာမှာပြောသားခဲ့ပါတယ်။ဝန်ကြီးတီလာဆန်ဟာလှုပ်ဆောင်စရာအစီအစဉ်တွေအများများပြီးပြန်မလုံတာကြောင့်စနေနေ့တုန်းကတော့သူတက်ရောက်မဲ့အစီအစဉ်တွေကိုဖျက်ခဲ့ရပြီးအနားယူခဲ့ရတယ်လို့နိုင်ငံခြားရေးဌာနကဆိုပါတယ်။မြောက်ကိုရီးယားရေလိုကိစ္စရဲ့ကြီးတွေနဲ့ရဲအနေငယ်ရှုပ်နေခဲ့ပြီးတဲ့နောက်နာမကျန်းဖြစ်သွားခဲ့ရတာလို့လည်းနိုင်ငံခြားရေးဌာနပြောခွင့်ရသူကဆိုပါတယ်ခင်ဗျာ။
ကန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းမှာ2016နဲ့2019ခုနှစ်အတွင်းဖြစ်ခဲ့တဲ့အဖြစ်အပျက်တွေဟာလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ရာရောက်တဲ့အနေအထားမျိုးအထိမြင်ရတာမို့ဒါကိုစုံစမ်းအရေးယူကင်တွယ်သွားဖို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ကလူ့အခွင့်အရေးကောင်စီကိုတိုက်တွန်းသွားပါတယ်။ရခိုင်ပြည်နယ်မှာသာမကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာလည်းလူနည်းစုလူမျိုးအရက်သားတွေအပေါ်မှာမြန်မာစစ်တပ်ကလူ့အခွင့်အရေးချိုးဖောက်မှုတွေကိုကျူးလွန်နေတာတွေဖြစ်နေတယ်လို့ကုလလူ့အခွင့်အရေးကိုယ်စားလှယ် Miss Yan Healy ကဒီကနေ့တင်းနယ်လာနေ့လူ့အခွင့်အရေးကောင်စီမှာပြောဆိုသွားပါတယ်။ NLD အစိုးရလက်ထက်နှစ်နှစ်တာကာလအတွင်းမှာမြန်မာနိုင်ငံရဲ့ဒီမိုကရေစီအခွင့်အရေးတွေရော့ပန်းအားနည်းလာသလိုဥပဒေနဲ့တရားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေကိုလည်းထိထိရောက်ရောက်မလုပ်နိုင်ခဲ့ဘူးလို့ Miss Yan Healy ကဝေဖန်သွားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေးလာစုံစမ်းခဲ့တဲ့ကုလသမဂ္ဂအချက်လက်စုံစမ်းရေးအဖွဲ့တာဝန်ရှိသူတွေကလည်းသူတို့တွေ့ရှိချက်တွေကိုလူ့အခွင့်အရေးကောင်စီကိုတင်ပြသွားပါတယ်။မြန်မာဆိုရအနေနဲ့ကတော့ကုလသမဂ္ဂအချက်လက်စုံစမ်းရေးအဖွဲ့ကိုရောမစ်ယန်ဟီလီကိုပါမြန်မာနိုင်ငံထဲဝင်ခွင့်မပြုခဲ့ပါဘူး။ဝါရှင်တန်ဒီစီကမြန်မာသံမတ်ကြီးဦးအောင်လင်းကတော့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ခိုင်လုံတဲ့အထောက်အထားပြန့်နှံ့ရင်သူတို့အနေနဲ့ကင်တွယ်ဖြည့်ရှင်းဖို့အဆင်နဲ့ရှိတယ်လို့ VOE ကပြောပါတယ်။မြန်မာလူ့ချုပ်ရေးတပ်တွေကရိုဟင်ဂျာမွတ်စလင်တွေအပေါ်ကျူးလွန်ခဲ့တာတွေနဲ့ပတ်သက်လို့ ICC ပြစ်မှုဆိုင်ရာနိုင်ငံတကာတရားရုံးအနေနဲ့အရေးယူကင်တွယ်နိုင်ဖို့လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဇာအစ်အယ်ဟူဆိန်ကလည်းတိုက်တွန်းထားတာပါ။နိုင်ငံတကာကဆွတ်ဆွဲနေတယ်လို့ဂျီနိုဆိုက်လူမျိုးတုံးတပ်ဖြတ်မှု ethnic cleansing လူမျိုးနွယ်လိုက်ရှင်းလင်းဖယ်ရှားမှုတွေဟာအစိုးရရဲ့မူဝါဒမဟုတ်ဘူးလို့မြန်မာအစိုးရဘက်ကတော့တုံ့ပြန်ထားပါတယ်ရှင
်။ရခိုင်ပြည်နယ်မြောက်ပိုင်းကမီးလောင်ခဲ့တဲ့ယာနဲ့ချီတဲ့ Ranger ကျွေးရတွေကို Ranger တွေရဲ့မျက်ကွယ်မှာမြန်မာအာဏာပိုင်တွေကပြန်လည်တည်ဆောက်နေတယ်လို့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးအဖွဲ့ Amnesty International ကထုတ်ပြောလိုက်ပါတယ်။ Ranger တွေဘိုးစင်ပေါင်းဆက်အံမွေးဝမ်းကြောင်းနေထိုင်လာခဲ့တဲ့မြေပေါ်မှာအိုးအိမ်တွေစိုက်ပျိုးမြေတွေကျွေးရတွေတိုးချဲ့တည်ဆောက်ပြီး Ranger မှုသူတွေပို့ပြီးနေထိုင်လာရင်းနဲ့လုံခြုံရေးပုံပြီးတင်းကျပ်လာနိုင်စေမြန်မာအာဏာပိုင်တွေရဲ့လုပ်ရည်ပေါ်မှာ Amnesty International အဖွဲ့ကြီးအနေနဲ့အထူးပဲစိုးရိမ်နေတယ်လို့ထုတ်ပြောထားပါတယ်။ဂျိုတုကနေရယူထားတဲ့ပုံတွေ၊ဗီဒီယိုတွေ၊ Ranger တွေတက်ကြွလူရှားသူတွေနဲ့ကြွန့်ကျင်သူတွေနဲ့တွေ့ဆုံမေးမြန်းခန်းတွေကိုကူကားပြီးမြန်မာအာဏာပိုင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကိုပြန်လည်တိစောက်နေပြီဆိုပြီး Amnesty International ရဲ့အစီရင်ခံစာကထောက်ပြလိုက်တာပါ။မ မီလောင်ပြင်ရိုဟင်ဂျာခြေရွာတွေကိုရှင်လင်းရေးဥယျာဉ်သစ်တွေလုံခြုံရေးစခန်းတွေအခြေခံစာအုပ်တွေဆောက်လုပ်ရေးကိုဒီနှစ်အစပိုင်းမှာမြန်မာအာဏာပိုင်တွေဘက်ကအင်းနဲ့အားနဲ့ဆောင်ရွက်လာတယ်လို့လည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ရိုဟင်ဂျာတွေဌာနေပြောင်းရေးတွေပြန်လည်တည်ဆောက်ရေးလုပ်ငန်းတွေဆောင်ရွက်နေကြောင်းမြန်မာအစိုးရဘက်ကပြောဆိုထားပေမဲ့အခုဒေတာရင်းမှာဖွံ့ဖြိုးရေးလုပ်ငန်းတွေအရှိန်ဟုန်နဲ့ခြေခြေပြက်ပြက်လုပ်နေတဲ့သဘောတဘာဝကအကြီးအကျယ်ဆိုရင်းစရာဖြစ်ကြောင်းလည်းဒီအစိုးရခန်းစာမှာဖော်ပြထားပါတယ်။မြန်မာအစိုးရကဆယ်စုနှစ်တွေချီအားပေးထောက်ပံ့ပေးထားတဲ့ခွဲခြားဆက်ဆံမှုနဲ့လူမျိုးရေးခွဲခြားမှုတွေကင်းရှင်းသွားရေးအတွက်မြန်မာအရက်ဘက်နဲ့စစ်ဘက်အာဏာပိုင်တွေကိုနိုင်ငံတကာကဖိအားပေးကြဖို့ဆူဝါလာတဲ့လူခွင့်ချုပ်ဖောက်မှုတွေနိုင်ငံတကာဥပဒေတွေအရရာဇဝတ်မှုတွေကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်ပြီးတာဝန်ရှိသူတွေကိုရေးယူရမယ်လို့လည်းဒီ Amnesty International အဖွဲ့ကြီးကတိုက်တွန်းထားပါတယ်ခင်ဗျာ
။ Russian သရှူဟောင်း Sergei Skripal နဲ့တမိဖြစ်သူ Yulia တို့ကိုလောက်ကျန်တက်ဖြတ်ဖို့ကြံစည်မှုအတွေ့ Russia အပေါ်ဗြိတိန်ဝန်ကြီးချုပ် Theresa May ကအပြစ်တင်ပြောဆိုဖို့ရှိနေတယ်လို့ Russia သမ္မတ Vladimir Putin ရဲ့အဆိုအရကိုစန့်ကျင်ပြီးနေနေတာတွေတန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့လည်းရှိနေတယ်လို့အထင်ကရဗီတိန်သတင်းစာကြီးကဖော်ပြလိုက်ပါတယ်။အစိုးရရဲ့အမျိုးသားလုံခြုံရေးကောင်စီအစည်းအဝေးအပြီးအစောဆုံးဒီကနေ့မှာကြေညာချက်ထွက်လာနိုင်တယ်လို့ဒီကနေ့တနင်္လာနေ့အစောပိုင်းမှာ Time for London သတင်းစာကြီးရဲ့ website မှာဖော်ပြထားတာဖြစ်ပါတယ
်။ American အကြောင်းဆရာဆရာမတချို့ကိုအထူးသဏ္ဍပစ်သင်တန်းပေးဖို့နဲ့လက်နက်ဝယ်ရည်သူတွေဘောပြည်တော်စုအဆင့်ကနေနောက်ခံသမိုင်းပို့တင်းတင်းကျပ်ကျပ်စစ်မဲ့ဥပဒေချမ်းကိုထောက်ခံကြောင်းအင်ဘီရောကထုတ်ပြောလိုက်ပါတယ်ပြည်ခဲ့တဲ့သုံးဘက်ကြောကဖြစ်ခဲ့တဲ့ဖလိုရီဒါကျောင်းတွင်ပြစ်ခတ်မှုအပြီးလေးမှာပဲသမ္မတဒေါ်နယ်ထရမ့်ကကျောင်းဆရာဆရာမတွေကိုလက်နက်တပ်ပေးတင်တယ်လို့ပြောခဲ့ပြီးမှအခုတော့ပြည်내တစ်ခုချင်းလိုက်အရေးချင်းပြည့်မိတဲ့ဆရာဆရာမတချို့ကိုသူတို့ဆန္ဒလျောက်သနပ်ပြစ်တင်နှံပေးဖို့အင်ဘီရောရာရှိတွေကမနေ့ကပဲကြေညာပေးလိုက်တာပါဒါအပြင်စစ်မှုတန်းဟောင်းနဲ့ပင်စင်စားရဲဝန်တန်းဟောင်းတွေအနေနဲ့လည်းကျောင်းဆရာဆရာမအဖြစ်လျှောက်ထားဖို့အင်ဘီရောရာရှိတွေကတိုက်တွန်းခဲ့ပါတယ်ဒါပေမဲ့အရင်သမ္မတထရမ့်ထောက်ခံပေးထားတဲ့စစ်ပွဲသုံးလက်နက်ဝယ်ယူနိုင်သူအသက်သတ်မှတ်ချက်ကို18နှစ်ကနေ21နှစ်အထိတိုးမြှင့်ရေးကိုတော့ထည့်မချေညာခဲ့ပါဘူး။မနေ့တုန်းကသတင်းတောက်တွေနဲ့တယ်လီဖုန်းကတဆင့်ရှင်းလင်းပွဲလုပ်ရမှာအင်ဗီရောရရှိတွေကဆက်ပြီးပြည်နယ်တွေအနေနဲ့ချင်းချောက်မှုရှိသူဖြစ်ယူဆထားသူတွေလက်ထက်သက်တွေယာယီပြန်သိမ်းထားဖို့နောက်ဒီလူမျိုးတွေလက်နက်မဝယ်နိုင်အောင်ကာကွယ်ပေးဖို့နဲ့စိတ်ကြမ်းမာရေးဆောင်ရွက်မှုတွေတိုးချဲ့သွားဖို့သမ္မတထရမ့်ကတိုက်တွန်းသွားမယ်လို့ဆိုပါရခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီတိုင်းနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ bambi.voanews.com မှာကျွန်တော်တို့ထုတ်လွှင့်နေတဲ့ဒီပိုင်းနဲ့ထဲမှာပဲတိုက်ရိုက်နားဆင်နေပါတယ်ခင်ဗျာ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်။အရင်ဦးဆုံးရှမ်းမြောက်ပိုင်းကတိုက်ပွဲတွေအခြေအနေကြည့်အောင်ပါ။ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်အတွင်းမှာ SSA တောင်ပိုင်းတပ်ဖွဲ့နဲ့ TNLA ပလောင်တပ်ဖွဲ့တွေကြားတိုက်ပွဲဖြစ်ပွားခဲ့တာကြောင့်မန်းဆန်အနောက်ဖက်ကြေးရွာ၅ခုကဒေသခံပြည်သူ400လောက်ဟာမန်းဆန်ဟုံးတော်ကြီးကျောင်းမှာခိုလုံနေရပါတယ်။တစ်ချိန်တည်းမှာပဲမန်းဆန်နဲ့ကြောင်းမဲမြို့နယ်အဆက်မှာလည်းတိုက်ပွဲဖြစ်ပွားခဲ့တယ်လို့တိုက်ပွဲကာလအတွင်းထောင်ထားတဲ့မိုင်းတွေကြောင့်ဒေသခံတွေအခက်ကြုံနေရပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့ကုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့ NCA ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့နဲ့ပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF TNLA ခေါ်တအန်းပလောင်တပ်ဖွဲ့တို့ဟာရှမ်းပြည်နယ်နမ်တူမြို့နယ်နဲ့နမ်ဆန်နဲ့ကြောင်မဲမြို့နယ်အဆက်ဒေသမှာဒေလ10ရက်နေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တာပါ။နမ်တူမြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ရှမ်းပလောင်ပြည်သူ300ကျော်ဟာသူတို့နေရက်ကြေးရွာကနေတင်းရှောင်ပြီးမန်ဆန်ကြေးရွာဖုံးတော်ကြီးကျောင်းကိုတွားရောက်ခိုလုံနေရကြောင်းနမ်တူကဒုက္ခသည်များကုညီဆောင်လျှောက်ရေးကော်မတီဒုဥက္ကဋ္ဌဆိုင်းပညာကပြောပါတယ
်ဖြစ်တာကတော့နမ်တူမြို့နယ်ပန်းဆောင်ဥစုပန်းကုတ်ကြေးရွာတွေကပေါ့နော်ဆယ်နေရဖြစ်တာအဲဆစ်ဆောင်ရဆယ်နေရစပြီးရောက်လာကြမန်ဆန်ကြေးရွာဖုံးကြီးကျောင်းမှာကနေဒီလားလေအလုံး390လောက်ရှိတယ်ဒီတော့ဆိုနစစ်ဆက်မစုပလောင်ရရှမ်းရောဗျအခုလူကပြန်လာရောကျွန်တော်တို့ဒီပရိတာတင်းနေတာပေါ့ရောဒါရောက်ပြီးတော့ကုနီပံပိုးပေးပါ
နမ်ဆန်နဲ့ကြောင်မဲမြို့နယ်အဆက်ဒေသမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ထွက်ပြေးတိမ်းရှောင်သူအနည်းငယ်သာရှိတယ်လို့ကြောင်မဲမြို့ကဒုက္ခသည်တွေကိုကုညီဆောင်ရွက်ပေးနေသူတဦးကပြောပါတယ
်ကြောင်မဲကမလာကြဘူးမိုင်းငေါ်ဘက်ပဲတွားတယ်အနည်းချင်းပါပဲခင်ဗျမင်းငေါ်မြို့နယ်ခွဲပေါ့ကျောင်းမဲမြို့နယ်ထဲမှာပါမယ
်ရှမ်းပြည်နယ်မြောက်ပိုင်းမှာ SSA တောင်ပိုင်းတပ်ဖွဲ့ပလောင်တပ်ဖွဲ့နဲ့အစိုးရတပ်မတော်အကြားမှာအပြန်အလှန်တိုက်ခိုက်တာတွေမကြာခဏဆိုသလိုဖြစ်ပွားနေတာပါကျောင်းမဲမြို့နယ်အတွင်းကဒေသခံပြည်သူတွေဟာတိုက်ပွဲအတွင်းထောင်ထားတဲ့မိုင်းတွေကြောင့်အခက်အခဲတွေ့နေရကြောင်းလည်းအခုလိုဆက်ပြောပါတယ်
ဖ ိုးတာကအဲ့ဒီမိုင်းထောင်တာပေါ့နော်ရွာသားတွေကလက်ပဲခြံနဲ့မတော်ရောက်တန့်ရှိတယ်မလို့ရောက်နောက်နေ့လာမဲ့ခြေပြီးချိန်တော့လက်ဖက်ကတော့လုံးဝပြတ်သွားနိုင်တယ်ဒီကြောင်မင်းမြို့နယ်မြောက်ပိုင်းပေါ့လေလမ်းပေးမိုင်းထောင်တာတွေလက်ပဲခြံနဲ့မိုင်းထောင်တယ်နွားတွေညင်းနေအဲ့လိုလေဟိုပြတ်သွားတာလည်းမိုင်းနေပြီတဲ့အများဆုံးကတော့ TLA ကတက်မတော်ကိုထောင်တယ်လို့ပြောတာပဲအဲ့ဒါတက်ကတော့အဝေးကနေပဲလက်နဲ့ကြည့်နေလမ်းထူတယ်ရွာတဲ့တွေဖြီးပြီးတော့ရွာသားတွေမှန်တာလည်းရှိတယ်အမျိုးမျိုးပဲသုံးဖက်သုံးလမ်းဖြစ်နေဘယ်သူမှဘယ်သူမှနဲ့ပြောလို့လည်းမရတော့ဘူးဗျအဲ့လိုရွာသားတွေတော့အခက်အခဲအများကြီးကြုံရတာပေါ့
ပြီးခဲ့တဲ့ဇန်နဝါရီလကုန်ပိုင်းကလည်းနမ်ဆန်နဲ့ကြောင်မဲမြို့နယ်အဆက်မှာတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့တာကြောင့်ကြောင်မဲနဲ့မိုင်းကောဘက်ကိုလူတထောင်ကျော်ထွက်ပြေးခဲ့ရဘူးပါတဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးစဉ်ကပလောင်လက်နက်ကင်တပ်ဖွဲ့ပါဝင်ရေးကိုအစိုးရကညှင်းဆို့ထားပြီးတမ်ဘရော်နဲ့ပလောင်တပ်ဖွဲ့အကြားမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတဲ့ရှမ်းနဲ့ပလောင်တပ်ဖွဲ့အကြားတိုက်ပွဲတွေမှာတော့ပလောင်တပ်ဖွဲ့ဘက်ကရှမ်းတပ်ဖွဲ့တွေဟာသူတို့နယ်မြေတွင်ကြီးကြော့ဝင်ရောက်လာတာကြောင့်ဖြစ်ရတာလို့ပြောဆိုသလိုရှမ်းတပ်ဖွဲ့ဘက်ကလည်းဒီနယ်မြေဟာအရင်ကသူတို့ထိန်းချုပ်နယ်မြေတွေဖြစ်ကြောင်းပြောဆိုတာတွေရှိနေပါတဲ့
ဒီရည်တဲ့တော့ကုမိုးစော်ရဲ့တရင်ပြပွချက်ဖြစ်ပါတယ်အခုလို NCA လက်မှတ်ထိုးတဲ့အဖွဲ့နဲ့မထိုးရသေးတဲ့အဖွဲ့တွေတိုက်ပွဲဖြစ်ပွားနေချိန်မှာပဲပူပူနွေးနွေး NCA လက်မှတ်ထိုးရတဲ့မွန်ပြည်သက်ပါတီရဲ့လူထုတွေ့ဆုံပွဲတွေကိုတက်မတော်ဘက်ကကန့်သတ်နေတာကြောင့်ဒီလူထုတွေ့ဆုံပွဲကျင်းပနိုင်ရေးအတွက်အစိုးရဘက်ကပြန်ပြီးတင်ပြထားတယ်လို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါတယ်လက်ရှိ NCA လက်မှတ်ထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော်မွန်ပြည်သက်ပါတီရခိုင်ပြည်လွတ်မြောက်ရေးပါတီ ALP စတဲ့အဖွဲ့တွေဟာလည်းအလားတူကန့်သတ်မှုတွေရင်ဆိုင်နေရပါတယ်ဒီအခြေအနေကိုတော့ထိုင်းချီဆိုင် VOA သတင်းနောက်နိုင်ကွန်းအင်ကပြောပြမှာပ
ါဟုတ်ကဲ့ပါ NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီရဲ့အကျိုးလူထုတွေ့ဆုံပွဲကျင်းပရေးအတွက်စီစဉ်နေစမှာတပ်မတော်ကလည်းလူဝင်အားကန့်သတ်လာမှုကြောင့်ရပ်ဆိုင်းထားရပြီးလူထုတွေ့ဆုံပွဲဆက်လက်ကျင်းပခွင့်ရရှိရေးအတွက်ငင်းချမ်းရေးကော်မရှင်ကိုဆက်လက်တင်ပြထားတယ်လို့မွန်ပြည်သက်ပါတီပြည်တွင်းရေးရာတာဝန်ခံနိုင်ဝင်းလှကခုလိုပြောပါတယ
်။ဒီလူမှုရေးများတဲ့ဆိုတဲ့အချက်နဲ့ဟိုသူရဆိုင်ထားတဲ့ပုံမှာကျွန်တော်တို့ဒီဆိုင်ရာကိုငင်းချမ်းရေးကော်မရှင်နဲ့ NRBC တို့ကိုကျွန်တော်တို့ဒီဆက်တင်ပြထားတာရှိပါတယ်ဒီကြည့်ပြနေတဲ့အချိန်တွေလို့လေဒီလိုကအစီအမံအောင်ဘလို့များဖြစ်ရှင်နေတယ်အဲ့ဒီပုံမှာလည်းပဲကျွန်တော်တို့ဒီဆောက်ဆိုင်နေတော့ပါပဲ။
မလဆယ်နေ့မှာကွန်ကရစ်မြို့နယ်မှာရှိတဲ့မွန်ပြည်တပ်ပါတီသထုံခရိုင်ဌာနချုပ်စခန်းတွင်ကျင်းပဖို့စီစဉ်ထားတဲ့လူထုတွေ့ဆုံပွဲကိုတပ်မတော်ဘက်ကနေလူဦးရေ30ထက်မကျော်ရတတ်မှတ်ညွှန်ကြားလာတယ်လို့နိုင်ဝင်းလှကဆိုပါတယ
်ကျွန်တော်တို့သာသနာ့ဘက်ကတော့အဆုံးအလောအကျောက်ဖွဲ့စည်းအဆုံးပါလို့နိုင်ငံရေးပါတီကလူရေရောနောက်မှုတင်ဖွဲ့ရလူရေရောကျွန်တော်တို့သမိသားစုတွေလည်းနေရာကြော်ကြော်လောက်ပါလို့ကျွန်တော်တွေ့ဆုံပြီးတော့ကျွန်တော်တို့ NGO ထိုးရတဲ့အကြောင်းတွေနောက် NGO ထိုးပြီးတော့ပါဆီကဲလုံးနိုင်ပါရှိကြလဲပေါ့ကျောက်ရဲ့လူတို့ကြီးကဗားလေးထောက်ပြန်လာမယ်ဆိုတာငါဆောင်မှာပေါ့လေအဲ့ဒါကိုတပ်ဖက်ကလူတို့ကဟိုများတယ်ပေါ့ဗျာ20 30ခန့်မတော်မကျော်ပါသေးနဲ့ဒီ30ခန့်ကျော်ရင်တော့လည်းသူတို့ခူးကြီးလို့မရဘူးတကယ်လို့သာမင်းလာတယ်ပေါ့လေ
မိုးလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပမီတနေရာကိုလူစု250ဦးဝန်းကျင်ခန့်နဲ့မလ10ရက်နေ့ကနေ28ရက်နေ့အထိတပ်တီအေရိယာနေရာ9ခုမှာလူထုတွေ့ဆုံပွဲတွေကျင်းပဖို့မွန်ပြည်ပါတီကနေစီစဉ်ထားတာပါတမရကလည်းညွှန်ကြားလာတဲ့လူဝင်အား30ထဲနဲ့လူထုတွေ့ဆုံပွဲကျင်းပဖို့မဖြစ်နိုင်ဘူးလို့နိုင်ဝင်းလှကဆိုပါတယ်။မွန်ပြည်တပ်ပါတီဟာပြီးခဲ့တဲ့ဖေဖော်ဝါရီလ23ရက်နေ့မှာအစိုးရနဲ့ NCA လက်မှတ်ရေးသူထားတဲ့လက်နက်ကန်ဖွဲ့တစ်ခုဖြစ်ပါတယ်။ပြည်ထောင်စုငင်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTJC နဲ့ညှိနှိုင်းသဘောတူညီချက်အရတကြံမတိုင်မီဧပြီလ6ရက်နေ့ရေးမြို့မှာလူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ရာထားပေမဲ့လည်းဒီလိုလူထုအကျိုးဆွေးနွေးပွဲအတွက်လူဝင်အားကတ်တချက်ကြောင့်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ဟာမရေရာသေးတဲ့အခြေအနေမှာရှိနေပါတယ်။ NCA လက်မှတ်ရေးသူပြီးရင်နိုင်ငံရေးရဆက်လက်တွဲဆုံဆွေးနွေးသွားဖို့မျှော်မှန်းထားပေမဲ့လည်းဒီလိုကန့်သတ်မှုတွေကြောင့်မျှော်လင့်ထားတဲ့အတိုင်းဖြစ်မလာခဲ့ဘူးလို့မွန်ပြည်တပ်ပါတီပြည်ထောင်စုရာတာဝန်ခံနိုင်ဝင်းလှကအခုလိုဆက်ပြောပါတယ
်။ကျွန်တော်တို့နိုင်ငံရေးဆွေးနွေးပွဲထဲပါနေအောင် NCA လက်မှတ်ဆွေးနွေးပွဲကိုလေထိုးလာခဲ့တယ်။အဲဒီမှာလည်းပဲကျွန်တော်တို့ဒီမျှော်လင့်တဲ့အတိုင်းတော့ဖြစ်မလာဘူး။တခြားနေရာတွေကမှလည်းအဲ့လိုပါပဲဆိုတော့ကဒီ NCA နဲ့ကျွန်တော်တို့နဲ့အလားတူတော့ဘဝသူတခြား NCA ကိုနိုင်ငံရေးအဖွဲ့အစည်းများကြီးဆံပါလေတယ်။သူတို့က NCA ပေါ်မှာအယုံကြည်ရော့လာတဲ့သဘောတော့ဆောင်းနိုင်လာနိုင်တယ်။အဲ့လိုပဲဟိုကျွန်တော်တို့ဖြေချင်ပါတယ်ခင်ဗျ။
Aladu and see Lama Yitu Bifite, Shami Bale to Dong Ye Kansi, RC Esaska, Chimba Maniago, Tamro Vega, Kanda Muru Shini Raja, a Chulu Twisum Vari, Machimba Nine Dilu, Shanlu Mula, Mura Sinanga Yusunibule, Machimba Nine Tibabu, Tomman Shami Zamro, RC Esas in Nine, a Chulu Twisum Vari, Sala Chimba Nine Yitwa, Suya Tamrone, Ninani Zelu, RC Esa Pyokuya, Pumuji Sanging at Yoware,
Chenodo Vega Ninagado, Puru Musite. ဒီနာမှာဒါကျွန်တော်တို့လွတ်လွတ်လပ်လပ်နဲ့ကြည်ကြည်ပြန့်ပြန့်လုခွင့်ရှိတယ်ဆိုတဲ့အမြင်ရှိတာ။ဒါပေမဲ့တမတော်ဘက်ကအဲ့လိုမဟုတ်သူကတော့သူမြင်တာကြတော့ကျွန်တော်တို့ပြောင်းပြန်။ဒါကြောင့်မို့အခုအမြင်မတူနေတဲ့ဟာကိုညှိနှိုင်းဖို့ကလည်းပေါ့ကျွန်တော်တို့ဘက်ကဒီအစိုးရတပ်မတော်အကြီးအကဲတွေနဲ့အမြင်ချင်းတူအောင်အလုပ်တပေါ်တွေ့ဖို့စီစဉ်ထားတာရှိပါပြီဒီကိစ္စဖြေရှင်းဖို့။
မျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပနိုင်သေးသလို အကျူလူသူတွေ့ဆုံဆွေးနွေးပွဲကျင်းပရေးမှာတမတော်ကနေဟန်တာမှုတွေနဲ့ကြုံနေရပါတယ်အခုလိုမျိုးရာစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပဖြစ်ရင်လာမယ့်မေလဆန်းမှာကျင်းပဖို့စီစဉ်ထားတဲ့23ရာစုပင်လုံပြည်ထောင်စုငြိမ်းချမ်းရေးညီလာခံတတိယကြိမ်စီဝေးပေါ်တရားမှုတွေရှိလာနိုင်မယ်လို့လဲတိုင်တာရေးလေ့လာသူတွေကနေသုံးသပ်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
လေသမားတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ချက်နဲ့မြန်မာနိုင်ငံစံစပါအတင်းချုပ်ကအခြေခံစပါးစီနှုန်းသတ်မှတ်ပေးပါတယ်။တည်နံပေါက်စည်းမရေရာမှုလုတ်သားရှားပါမှုအပါအဝင်အခက်အခဲမျိုးစုံကြုံရတဲ့တောင်သူလေသမားတွေအတွက်အခုဆောင်ရွက်ချက်ကဘလောက်ထိအကျိုးရှိစေပါသလဲ။ဘာတွေဆက်ပြီးဆောင်ရွက်ဖို့လိုအပ်ပါသလဲ။အခုလာမယ့်အင်ကာနေ့ညချမ်းဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရ 2022-2023
ထရိုက်လီလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့အတွက်ဖိတ်ခေါ်ပါရစေ။မနက်ဖြန်စနေညဗီအေတက်မနက်ဖြန်အင်္ဂါညဗီအေတရိုက်လီလိုက်အစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြဖို့အုံလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ကချင်အမျိုးသားနှစ်ဦးအသက်ခံရမှုရဲကစတင်စစ်ဆေးနေတဲ့အခြေအနေကိုပြောပြပါမယ်။ကချင်ပြည်နယ် မန်စီမြို့အတွင်းကစစ်တပ်ကန့်သတ်နယ်မြေအတွင်းမှာမတ်လ10ရက်နေ့ကတွေ့ရှိခဲ့တဲ့ကချင်ဆွေဘေးရှောင်ဒုက္ခသည်နှစ်ဦးရဲ့အမှုကိုစတင်စုံစမ်းစစ်ဆေးနေပြီးမျက်မြင်သက်သေနှစ်ဦးကိုလည်းဒီကနေ့စစ်ဆေးဖို့ရှိနေပါတယ်။တေဆုံးသူနှစ်ဦးဟာဦးကောင်းကိုတနက်နေ့ပြစ်သက်ခံရတယ်လို့ယူဆရကြောင်းဒီအမှုကိုအစအဆုံးလိုက်ပါကူညီနေသူတူဦးကပြောပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်
ကျွန်တော်တို့နှစ်ဦးအသက်ခံရတဲ့အမှုကိုစစ်ဆေးမှုတွေစတင်ပြုလုပ်နေပြီဖြစ်ကြောင်းမန်စီမြို့နယ်စခန်းမှုဦးမျိုးတန်းကပြောပါရယ်အမှုကတော့ပန်းနံပါတ်9ဘောဗျာပုံမှန်တော့အင်းနေဖွင့်တာဟုတ်ကဲ့အမှုကရှေ့ဖွင့်ရှိပါသေးတယ်သူတို့ဒီသားစုတွေပါရှိပြီးတော့ဖြေထွက်လာပါဘူးသူကကျွန်တော်လမ်းပြောပါမယ်စုံလမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့ရဲတပ်ဖွဲ့တောင်ရှိသူတွေကအသေးစိတ်ထုတ တတ်တွေကိုဒီကနေ့မှလည်းထပ်မံစစ်ဆေးဖို့ရှိနေရလို့ကိုကြီးဆောင်ရပေးနေသူကဆက်ပြောပါရစေ
။ဆိုမနေ့တုန်းကကျွန်တော်တို့အဲ့ဒီမှာအဖမ်းခံရတဲ့အချိန်မှာမျက်မြင်သက်သေနေရောက်ပေါ့။သူတို့မျိုးကိုမနေ့တုန်းကစစ်ပြီးသွားပြီပေါ့။ဒီနေ့ကြားတဲ့အခါကျတော့အဲ့ဒီအခုညနေ3နာရီကျော်3နာရီခွဲမှာပေါ့။ဒီနေ့ရောစကမူရောသူတို့ဆယ်တန်းအဆောင်တို့ရောအဲ့ဒီအရှိရဲဆိုတော့3နိုင်ခွဲမှာကျွန်တော်တို့ပြန်ချိန်ထားတယ်အဲ့ဒီအကြောတို့တို့ဒီခပရာယံပေါ့အခုအသက်ခံရတဲ့ဟိုဂျေးရွာပေါ့နော်အဲ့ဒီဟိုအုပ်ချုပ်ရေးမှုတွေကိုတို့ပြန်ပြီးမှခေါ်ရတာရှိရဲပြဆိုတော့တို့နေရောက်လာမယ်ပေါ့နော
်တို့တိတ်ဆုံရရဲ့အကြောင်းရင်းကတော့ဆေးအောင်စစ်စစ်ချက်ထွက်လာမှာပဲအတည်ပြုနိုင်လိမ့်မယ်လို့စကံမှုဦးမျိုးတန်းကပြောပါတယ်ဒါပေမဲ့အလောင်းတွေကိုတူဖော်ရေးနေရာမှာကိုယ်တိုင်လိုက်ပါဆောင်ရွက်ပေးသူကတော့ဗဇက်မှာတန်တန်နဲ့ပြစ်ခတ်ထားရတယ်လို့ယူဆအကြောင်းပြောပါတယ်
ကျွန်တော်တို့ကိုယ်တိုင်အမှသွားခဲ့တယ်သွားဖော်တဲ့နေရာမှာကျွန်တော်တို့ကိုယ်တိုင်မြင်ခဲ့တယ်အခုလောလောဆယ်ကတော့စစ်ချက်ကတော့ဆရာဝန်စစ်ချက်ကတော့တရားရုံးရောက်မှသူထွက်လိမ့်မယ်လို့ထင်တယ်ဆိုတော့ကျွန်တော်တို့တတိချယုံကြည်လို့ရတာကတော့ဒီပါဇက်မှာဒီတနတ်ကိုစ တိတ်ပြီးမှပြစ်လိုက်တဲ့ပုံစံဖြစ်တယ်ဆိုတော့ဘာကြောင့်လဲဆိုတော့နောက်ကအုံနောက်တွေဦးကောင်းခုနဲ့အကုန်လုံးကပွင့်ထွက်သွားတာဗျဟုတ
်မျက်မြင်တသက်ကြီးရဲ့ပြောဆိုချက်အရဒီနှစ်ဦးဟာဖန်စီထိန်းသိမ်းခံရရဲ့ဇန်နဝါရီလ31ရက်မှာပဲအသက်ခံလိုက်ရတယ်လို့ယူဆအကြောင်းလဲသူကပြောပါတယ်သူတို့နှစ်ဦးပျောက်သွားတဲ့အချိန်ကစလို့မိသားစုဝင်တွေအနေနဲ့အချိန်ချင်းလိုက်ရှာခဲ့ပေမဲ့မတွေ့နိုင်ပဲဖြစ်ရကနောက်ဆုံးမှာသူတို့ကိုမြှုပ်ထားတဲ့နေရာကိုကွက်ပြီးကန့်သတ်နေမိဖြစ်သတ်မှတ်ထားတဲ့တတော်တွေမှာလောင်းကိုတွေ့ခဲ့ရတာလို့ဆိုပါတယ
်မိသားစုဝင်တွေအနေနဲ့ဖေဖော်ဝါရီလမှာတစ်ချိန်တွက်ရှာတယ်ဒါပေမဲ့အဲ့ဒီအချိန်မှာတွက်ရှာတဲ့အခါကျတော့လူ10ယောက်နဲ့သူတို့တွက်ရှာတယ်ဒါပေမဲ့မာရှယ်လို့ထုတ်ထားတဲ့ဂျာကနေသူတို့စွန့်စားပြီးမှရှာတဲ့အခါကျတော့အဲ့ဒီအချိန်တော့အလောင်းကိုမတွေ့ခဲ့ဘူးပေါ့သူတို့ပြန်လာတယ်တရက်ဟိုနိုင်ကြီးပိုင်းလေးပဲကြာတယ်ပေါ့ဒါပေမဲ့ဒီမတ်လ10ရက်နေ့မှာကျတော့သူတို့အယောက်24ယောက်နဲ့သူတို့တွက်ရှာတယ်တွက်ရှာတဲ့အခါကျတော့အခုမှသူတို့ဒီနည်းနည်းအချိန်ယူမှပါပြီးမီတာစုသူတို့အခုတည်ဆုံးသွားတဲ့မီတာစုဝင်တွေပဲသူတို့တွက်ရှာကြတယ်ဆိုမျိုးအတိုင်းဝိုင်းတွေပေါ့ဘလောက်ပဲဟိုမာရှယ်လို့ထုတ်ထားတယ်ပဲပြောတာဟိုတစုံတစ်ခုတည်ဝါပြီဆိုလည်းတည်ဝါပြီပေါ့နော်ဟိုတစုံတစ်ခုတော့ဟိုစက်ကြတော့တာဖြည့်ရမယ်ဆိုမှအဲ့နေရာတော့သူတို့အချိန်ယူမှရှာတယ်ဆိုတော့ကျွန်တော်မတ်လ7နာရီ10ရက်နေ့7နာရီကြော်ကြော်လေးမှာသူတို့ဒီအလောင်းကိုတွေ့တယ်ပေါ့ဟုတ်
တည်ဆုံးသူဥဖော်ခန်းရော်နဲ့ဦးအင်ခွန်တော်စန်းတို့နှစ်ဦးပြောက်ဆုံးသွားပြီး38ရက်ကြာမှာသူတို့ရဲ့ရုပ်သံတွေကိုမိသားစုဝင်တွေကတွေ့ရှိခဲ့ရဖြစ်ပါရဲ့ခင်ဗျာ
VOA သတင်းတော့ကိုဇော်ထက်ရဲ့သတင်းပေးပို့ချက်ပါခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လေးဆို burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုကျွန်တော်တို့ထုတ်လွှင့်နေတဲ့ VOA Radio အစီအစဉ်ပြီးပြီးချင်းမှာပဲ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားအစီအစဉ်တွေကို Asia Set 7 Juru ကနေဖမ်းယူရှုစားနိုင်တယ်လို့ DBB ရဲ့ရုပ်သံလိုင်းမှာလည်းစောင့်မျှော်ရှုစားနိုင်ပါတယ်ခင်ဗျာအခုတော့ကြံနေသေးတဲ့အချိန်တော်တင်မှာသတင်းအချင်းချုပ်ကိုမတ်သိန်ကြီးထက်ကပြောပြမှာဖြစ်ပါတယ်
စီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်မြို့ပြင်ဒေသကဒဏ်ရာရထားသူတွေကိုဘေးလွရာရွှေ့ပြောင်းရေးရုရှားနဲ့သဘောတူညီချက်ရရှိခဲ့ကြောင်းတိုက်ပွဲတွေဖြစ်နေတဲ့ဂူတာအရှေ့ပိုင်းကအဓိကသဘောအဖွဲ့ကြီးတစ်ခုကပြောဆိုလိုက်ပါတယ်။ဂျာအစ်လ်အစ္စလာအဖွဲ့ကဒီဆောင်ရွက်ချက်ကိုဒီကနေ့တနင်္လာနေ့မှာကြေညာလာဖြစ်ပြီးရုရှားတို့နဲ့သဘောတူညီချက်ရရှိရေးအတွက်ကုလသမဂ္ဂကနေတဆင့်ဆက်သွယ်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံကိုနျူကလ িয়ার ဖျက်သိမ်းရေးဆွေးနွေးပွဲသစ်စီဦးတည်စေဖို့တရုတ်ဘက်ကဝန်ဝင်တွန်းအားပေးခဲ့တဲ့အပေါ်တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးကချီးကျူးပြောဆိုလိုက်ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းတို့ကြားဆွေးနွေးဖို့အစီအစဉ်ကိုပြီးခဲ့တဲ့သတင်းပတ်ကကြေညာခဲ့ပြီးတဲ့နောက်တောင်ကိုရီးယားအမျိုးသားလုံခြုံရေးအကြံပေးနဲ့တရုတ်ရဲ့ထိပ်တန်းနိုင်ငံသားရင်းမွာဒရေးရာအကြံပေးရန်ကြီးချီတို့ဒီကနေ့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်အီရန်နဲ့နေဆက်ကအာဖဂန်နစ္စတန်အနောက်ပိုင်းမြို့နယ်တစ်ခုကိုတာလီဘန်တွေကသိမ်းယူလိုက်ပါတယ်။တိုက်ခိုက်မှုတွေအတွင်းအစိုးရလုံခြုံရေးတပ်ဖွဲ့တွေကအကြအဆုံးလဲရှိခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံဖာရာပြည်နယ်တွင်ကအာနာဒါရာမြို့နယ်ကိုတပုံတွေကဒီကနေ့တနင်္လာနေ့အစောပိုင်းမှာဝိုင်းရောက်တိုက်ခိုက်ခဲ့ပြီးမြို့နယ်ဌာနချုပ်ကိုတစ်စိတ်တစ်ပိုင်းထိန်းချုပ်လိုက်တဲ့အကြောင်းပြည်နယ်အစိုးရပြောခွင့်ရကပြောပါတယ်။အမျိုးသားလုံခြုံရေးညွှန်ကြားမှုရုံးထောက်လန်းရေးဖွဲ့အစအုပ်တွင်နဲ့စစ်တပ်စခန်းတွေကိုအစိုးရတပ်ဖွဲ့တွေအခိုင်အမာထိန်းချုပ်ထားစေဖြစ်တာကြောင့်ဒေသရင်းမှာတော့တိုက်ပွဲတွေပြင်းထန်ဆက်ဖြစ်နေစေဖြစ်ပါတယ်ရှင်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုမတင်ကြီးထိုက်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်မှုကကိုရန်နိုင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Linus Rimkus ဖြစ်ပါတယ်။ VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19.25ရို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်နှစ်နာရီကြာမှာကျွန်တော်တို့တစ်ခါပြန်ဆုံရအောင်လားဗျာကျွန်တော်ညဝင်းအောင်ပ
This program has come to you from the Voice of America, Washington.
From Washington.